ပဲဂိုးမျိုးကပင်မတပိတ်စစ်ကြောင်းဒီကနေ့ဖြိုခွဲခံလိုက်ရတဲ့အတွက်အ ਨੇ ဆုံးလူ၄ဦးသေဆုံးပြီးတော့အယောက်၄၀လောက်ဒဏ်ရာရခဲ့ပါတယ်ပဲဂိုးမျိုးဘော်ကနောက်ဆုံးအခြေအနေအပါအဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြထားပါတယ်
လမ်းမထွက်ချီတက်ဆန္ဒပြပွဲတွေအားကောင်းတဲ့ဘကူးမျိုးကအဓိကဆန္ဒပြနေရာကိုတပ်ဖွဲ့ဝင်တွေကဒီနေ့အင်အားအလုံးရင်းနဲ့ပြစ်ခတ်ဖြုတ်ခွဲလို့၄ရောက်ထပ်မင်းတည်ဆုံးခဲ့ပါတယ်။မဂါတရက်ကွက်မှာဆန္ဒပြသူတွေကိုပြစ်ခတ်ဖြုတ်ခွဲမှုမှာ40နီးပါးဒဏ်ရာရခဲ့ပါတယ်။ခဏလို့အခိုင်အမာအကာအကွယ်လုပ်ပြီးဆန္ဒပြကြတဲ့နေရာကိုလက်နက်ကြီးတွေနဲ့ပါပြစ်ခတ်ပုံရတာကြောင့်အဲ့ဒီအနားတစ်ဝိုက်မှာနေသူတွေပါဘေးလွတ်ရာကိုထွက်ပြေးကြရတယ်လို့ဘကူးမျိုးကန်တူက VOE ကိုပြောပါတယ
်။9နာရီ20လောက်ထဲကစပြစ်တာပေါ့။ကျွန်တော်တို့အိမ်ဆုံးသူကတော့ကိုဟိုပါလေအတီးပြုတ်လို့တော့မရသေးဘူးကိုတော့ကျွန်တော်တို့၄ယောက်လောက်ပဲဟိုပါဖြစ်နေတယ်။ဆန်နဲ့ညီရတယ်မှာလည်းရှိနေသေးတယ်။အညာရလူကြီးက40ပတ်ချလိုက်တော့ရှိနေတယ်။တချို့တွေကိုကြီးတွေထိထားတယ်ကိုပေါင်လို့ဘယ်လိုမျိုးပေါ့နော်ဒီပေါင်းရင်းလေခြေတလုံးလေလက်ပြန်လေအဲ့လိုမျိုးတွေထိထားတာတွေရှိတယ်ခင်ဗျကျွန်တော်တို့သိရတော့ကဟုတ်ကျွန်တော်ဖေးကူးလို့ရဟိုဟိုကျိုးသားသိနေတယ်ခင်ဗျပြစ်တာလေအခုဟိုကလေမော်တာဘုံကြီးနဲ့ပြစ်လိုက်တာဗျကျွန်တော်ဟိုသိရတော့ပေါ့နော်ဒီအနောက်ကမော်တာဒီဟိုဘာတွေပေါ့နော်ဟိုအပိုင်းဆိုင်ရတဲ့သူတွေရတယ်ခင်ဗျလောက်စီပြင်းထန်တယ်တော့ဟိုဒီဘန်းကပေါ့နော်တဲအိတ်တွေခါထားတဲ့ခါတွေတော့မှတော်တော်ဝဲဝဲကိုတွန်းရတယ်ကျွန်တော်တို့အခုဟိုပါပေါ့နော်ဒီနေလင်မာကလေဟိုဖို့ပုံနဲ့သူ့ဟိုအနောက်တာဘက်ကိုလည်းတင်းရောင်လို့ဘာလို့ပတ်တယ်ဟိုလေဒီစစ်ကားတွေအလုံးကြီးနဲ့ဝင်လာတယ်ဟိုပြီးတော့ဝင်လာတော့ကွာအဲ့ပါရှိတဲ့ရွာကန်တွေရတယ်အခုဟိုရွတ်တဲ့ဘက်တွေကြွာတွေဘက်ကိုဒီအိတ်တွေတကားပိတ်ပြီးတော့ပြင်းနေပြန်ရောကျွန်တော်လည်းဟိုရက်ွက်တွေလည်းဝင်လို့မလွယ်ဘူးဖြစ်နေတယ်ခင်ဗျာအခုအချိန်ကြီးရတယ်သူတို့ကလည်းနမ်းပေါ်မှာပါတိုက်ပြင်းအခုထိဖြစ်တာမနာသေးဘူးခင်ဗ
ျဧပြီလ9ရက်နေ့ကလည်းမကတရက်ွက်နဲ့ကက်ရရှိတဲ့ကြောက်ကြီးစုရက်ွက်မှာစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်2ဦးသေဆုံးပြီးတော့5ဦးကြီးစံထိမှန်ဒဏ်ရာရခဲ့သလိုအခုမကတရက်ွက်ကအကာအကွယ်တွေပြုလုပ်ထားတဲ့တပိတ်ကန်းကိုအကြမ်းဖက်မှဖြိုခွင်းခင်ရက်ပိုင်းလောက်ကအဝေးထိန်ဒရုန်းတွေနဲ့ထောက်လန်းခဲ့ပါသေးတယ်ဧပြီ9ရက်နေ့ညပိုင်းကနေ10ရက်နေ့မနက်ပိုင်းအထိစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်လူ12ဦးသေဆုံးပြီးအများပြားဒဏ်ရာရရှိခဲ့တဲ့သကိုင်းတိုင်းဒေသကြီး30မြို့မှာတော့ဒီနေ့တိတ်ဆိတ်ငြိမ်သက်နေပြီးတော့ CDM လို့သူတချို့ကိုဖမ်းဆီးတာတွေရှိသလိုတချို့ကျေးရွာသူကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့မြို့ကန်တဦးကပြောပါတယ
်။ဟိုဆန္ဒပြတာလည်းမရှိတော့ဘူး။လူတွေလုံးလုံးလုံးလုံးလည်းမရှိဘူး။ပြီးတော့သူတို့ကရွာတွေထဲမှာလည်းနဲ့ဝေရှာမှာပါညာဆိုတော့ကျေးဇူးတော်ဒီရကြွားရည်လည်းမရှိတော့ဆက်ဆက်ပြေးကြရလို့လက်နဲ့ရှာမှတို့ဘာလို့ညာတို့တင်းနေပြီပလိုပါရယာကြီးပါသူတို့လာတယ်ဆိုတဲ့အချိန်လေးကိုဆက်ပြေးလိုက်ကြသူတို့ပြန်ကောင်းမှပြန်ဝင်အဲ့လိုစီဗီအမ်လောက်တဲ့ဝန်ထမ်းလေးတွေတော့နည်းနည်းပါးပါးရှာကြရပါမယ်အဲ့လိုပဲတချို့လည်းခေါ်သွားတယ်ပြန်တက်သလားမလွတ်ဘူးလားပါညာလည်းမကြားကြားရမျိုးတိုင်းလည်းမျိုးဟိုလိုတဲ့တော့မရှိပါဘူးစိုင်းရလည်းမဖွင့်ရကြဘူးဒီဝင်လည်းဘာလဲမဝင်ရဲ့ဆရာဖြစ
်စစ်တပ်ရဲတို့နဲ့အပြန်အလှန်ပြစ်ခတ်တာကြောင့်12ဦးသေဆုံးပြီး20ဦးထပ်မနေဖမ်းဆီးခံရတဲ့ကလေးမျိုးမှလည်းအသွားလာတွေမရှိသလောက်နည်းနေတယ်လို့ဒေသခံတဦးကပြောပါတယ
်ဟိုဘယ်လိုလဲတော့ဘယ်ဘက်ကအသွားလာရှိရဲ့ဒီတော့အသွားလာဘာမှမရှိဘူး
အခုလိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်နေစဉ်လူသေဆုံးတာတွေရှိနေပေမဲ့မြန်မာနိုင်ငံတော်မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်တာတွေဟာအာရုံမတော်ပါဘူးမြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးဖြစ်တဲ့မန္တလေးမြို့မှာလည်းမြောက်တောင်တပိတ်စစ်ကြောင်းစေးတပိတ်ပညာရေးတပိတ်စတဲ့တပိတ်စစ်ကြောင်းတွေဟာနေ့စဉ်ရက်ဆက်ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်နေကြသလိုမုံရွာမြကြီးနားတဝဲစတဲ့မြို့တွေမှာလည်းစစ်ကောင်စီကိုဆက်လက်ဆန့်ကျင်ဆန္ဒထုတ်ဖော်နေကြပါတယ်။နိုင်ငံတော်ကစစ်ကောင်စီဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်လို့စစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းတာကြောင့်ဖေဖော်ဝါရီ1ရက်နေ့ကဆိုရင်တေဆုံးသူ600ကျော်ပြီဖြစ်တဲ့ကြောင်းနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ဘကိုးမြို့အပါအဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေအကြောင်းကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်